နယ်ကြားဆောင်တပ်ဖွဲ့စည်းရေးနဲ့ပတ်သက်ပြီး KIU အဖွဲ့နဲ့စစ်အစိုးရကြားဖြစ်ပေါ်နေတဲ့ပြဿနာနဲ့ပတ်သက်လို့ကချင်လူမျိုးရေးတပ်မတော် KIA ကအရာရှိတူကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာပြဿနာအားလုံးရဲ့အဖြေဟာစစ်အစိုးရဘက်မှာပဲအများကြီးမူတည်နေပါလေလို့ RFA ကိုပြောပြပါတယ
်အစိုးရဘက်ကလည်းဘလို့ဆုံးဖြတ်နိုင်လဲဆိုတဲ့ဟာပဲအဓိကမူတည်တာပေါ့ရေကျော်လက်လက်ကအဖွဲ့စည်းနေကြတော့ဒီဘက်ကလည်းလက်မခံလို့ကြပြင်းတဲ့အကြောင်းတော့မရှိပါဘူးငင်းချမ်းရေးကိုထိန်းသိမ်းမယ်နိုင်ငံရေးရဘလို့ဖြစ်ရှင်းမယ်ဒီအပိုင်းကိုပဲအတိအကျစားပြီးတော့ဆွေးနွေးနေကြတာ။ဟိုနေကြဆုံးတော့လည်းမခံဘူး
။သူတလို့ပေါ့လေဒီကချင်ပြည်နယ်ဘက်မှာဒီစစ်အစိုးရဘက်ကနေပြီးတော့စစ်ရေးလှုပ်ရှားမှုတွေဒီကားတွေစစ်ကားတွေရွှေ့သွားပြောင်းနေအခြေအနေတွေရှိတယ်ဆိုပြီးတော့တင်းနေထွက်နေပါလေခင်ဗျာ။အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒါဘယ်လိုယူဆမိပါလဲခင်ဗျာ
။သူကဥစ္စာကားအပြတ်တွေပါ။ဟိုမှာကားအစုပ်အပြတ်တွေသူတည်တော
့ကြားတာ brand carrier တွေပဲပါလေဆိုပြီးတော့ပြောတယ်ဆိုအဲ့ဒါဟုတ်လားမသိ
။ brand carrier တော့မဟုတ်တော့ဘူး။ဒီကားအစုပ်သေးဒီပဲလာကြတယ်အဲ့ဒါတော့လူတူရောအများကြီးတွေ့ရပဲကားအစုပ်ဒီတန်းပေါ်မှာပြည်တော့ဟိုမြစ်နာကလည်းဒီလက်စားပဲလာတဲ့လိုင်းကားတွေကိုတောင်ရက်ပြီးတော့ဒီပိုင်းဖြတ်ခံတာစစ်သားတွေမပေါ့ကျွန်တော်ရှင်နေဒီအဲ့ဒီအမြောက်တော်ကဟိုစစ်သားတုံးတွေထုံပြီးတော့ထုံပြီးအလကားလုပ်နေတယ်လားလို့တောင်းချင်ကားဝိတ်မှမရှိတာစစ်လက်လက်တယ်တော့ကားလေးတော့ဘာလို့ဝိတ်ဒီနဲ့သွားမှာကိုဝိတ်ရောဘာမှမရှိဘူးဒါတချို့ကားဆိုပြက်လို့ချိုးတန်ချိုးကားတွေနဲ့တော့ဆွဲနေရတယ
်။ခုကချင်းချောက်တဲ့သဘောမျိုးလားဟိုခံရေးပြနေတာလားဒီဟိုအဲ့ဒါကိုဘယ်လိုများမြင်မိလဲခင်ဗျာ
။စစ်စိုးရတစ်ခုဆိုတော့သူ့အသက်ကတော့ပုံစံမျိုးစုံတော့လုံးလုံးရတာပေါ့ဒါပေမဲ့ကျွန်တော်တို့မြင်တာကခံရေးပြပါတာဒီ psychological ပေါ့။နောက်ကော election နဲ့နှီးလာပြီဆိုတော့တန်းခံရေးတွေလည်းတပြည်နယ်လုံးမှာတနိုင်ငံလုံးမှာရှိယုံရေးဝင်နေလေဆိုတော့လူထုကတိတ်မကြေမနက်လက်မခံချင်တဲ့အပိုင်းတွေရှိတော့ဒါတဖက်ကလည်းလူတူးတွေကိုချုပ်တဲ့သဘောပေါ့ကွာ။အဲ့မှာလည်းသူရဲ့စည်ရေးပိုင်းဆိုင်ရာကိုနည်းနည်းစစ်သားတွေစည်ရေးလှုပ်ရှားမှုရှိလာအောင်စိတ်သက်သက်ကြွလာအောင်လုံဆောင်ပေးတဲ့အပိုင်းတွေပေါ့
။ဟုတ်ချုပ်ပြီးကြည့်မယ်ဆိုလို့ချင်းဥပမာဆိုဦးဝါဆိုလည်းပဲ तू က22ရက်နေ့ပြောထား UWSA ကိုလည်းပဲ22ရက်နောက်ဆုံးထားပြီးပြောထားတယ်။ तू KIO လည်း22ရက်နေ့နောက်ဆုံးထားပြောထားတယ်။ဆိုတော့ဒီနောက်ပိုင်းမှာဘာဖြစ်နိုင်မလဲ
။တခုရှိတာကဒီအခု election နီးလာတယ်နော်။ကျွန်တော်တို့ရဲ့သုံးသပ်ချက်က election ကိုရမကြခင်ကလုံနိုင်ပွဲရှိရပေါ့ဆိုတော့အဲ့ဒီမတန်ခင်လေးမှာဒီ border cup force နဲ့ပတ်သက်ပြီးအကြောင်းလေးတွေကိုသုံးသပ်ခြင်းနဲ့တပေါ်လည်းဖြစ်နိုင်တာပေါ့
သူတို့မှန်းထားသလိုသူတို့လိုချင်သလိုမရဘူးဆိုလို့ရှိရင်ရောဒီစီရေးရဆောင်ရွက်မဲ့အနေထားရောရှိလားခင်ဗ
ျကျွန်တော်တို့အဲ့လိုတော့မမြင်ဘူးစီရေးရဖြစ်ရှင်ဖို့အတွက်သူစီမှာလမ်းကြောင်းမရှိဘူးက
KIA အရာရှိတူပြောပြသွားတာပါ KIO နဲ့စစ်အစိုးရရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတရုတ်မြန်မာနယ်စပ်စစ်ရေးနိုင်ငံရေးလှိလာသူဥအောင်ကျော်စောကိုဆက်ပြီးမေးမြန်းခဲ့ပါတယ်အရင်နေ့အရာဆိုလို့ရှိရင်ကချင်အဖွဲ့အနေနဲ့ပြောထားတာပေါ့ဒီသူအရင်နေ့ကတောင်းဆိုထားတာလည်းရှိတယ်ကချင်အဖွဲ့ကဒီတခြားအပြစ်ရတိုင်းတိုင်းနဲ့မတူဘဲနဲ့သူပြောထားဆိုထားတဲ့အပိုင်းဟာသူကပင်လုံစာချုပ်ပေါ်မှာမူတည်ပြီးပြောထားတယ်အခုတစ်ခေါက်လည်းပဲဒီဒုတိယဗိုလ်ချုပ်ကြီးရဲမြင့်နဲ့တွေ့တဲ့အခါမှာဒီ KIO ကဥက္ကဋ္ဌကနေပြီးတော့ဒီပင်လုံစာချုပ်ကိုကင်ပြီးတော့ပြောတယ်လို့သိရပါတယ်ခင်ဗျာအဲ့ဒါများဘာများကြားမိပါလဲခင်ဗျာ
ဒီဟာတော့ဒီကချင်မျိုးသားတွေရဲ့ထူးခြားချက်ပဲဗျပင်လုံစာချုပ်ချုပ်ထုတ်ပြီးတဲ့နောက်မှာသူတို့လည်းဒုလိုက်ရရပြီးဆယ်နှစ်ကျော်လောက်သူစောက်ခဲ့တာဒီဗိုလ်ချုပ်ကိုယုံကြည်မှုနဲ့ပင်လုံစာချုပ်ကိုလေးစားမှုနဲ့သူတို့ငြိမ်ပြီးလိုက်ခဲ့တာဆယ်နှစ်ကျော်ပြီးတဲ့နောက်မှာအဲ့ဒီအထွေထွေစစ်အစိုးရလက်ထက်မှာဘလုံးမှမဖြစ်နိုင်ဘူးဆိုတော့အောက်ချမှာပဲသူလက်နက်ကင်တိုင်ပေါ်ဆွဲခဲ့ကြတာပေါ့။အဲဒီလိုပဲဗမာအစိုးရနဲ့တစ္ဆာရှိတာနေခဲ့ကြပြီမဲ့တကယ်ဖြစ်မလာတဲ့အောက်ချမှာသူတို့ဒီဟာကိုလက်နက်ကင်တိုင်ဆွဲခဲ့ကြတာ။ဒါမှမဟုတ်နိုင်ငံရေးကိစ္စကိုအရင်ဆုံးနိုင်ငံရေးရဲ့ဖြစ်ရှင်းဖို့ကြိုးစားတယ်။မဖြစ်လာတဲ့အောက်မှာကိုလက်နက်ကင်ခဲ့ကြတာ။အဲ့တော့ဒါမှမဟုတ်ဒီဥက္ကဋ္ဌကြီးသောင်းခါပြောသူလိုပဲနိုင်ငံရေးရဲ့အချင်းမြတ်တာကိုရင်းနှီးလက်ရှိအစိုးရလည်းဖြစ်ရှင်းဖို့မကြိုးစားဘဲနဲ့အဖျားကိုနော်ဖြစ်ရှိမှုကြိုးစားနေတယ်လို့ဥက္ကဋ္ဌပြောတာမှတ်ပါတယ်ဒါလက်တွေ့တကယ်လည်းကြားတဲ့ဒီသကားဖြစ်ပါလေကျွန်တော်နားလဲ
ဟုတ်ကဲ့မေးစရာရှိတာဒီစေစိုးရဘက်ကတော့ဒီပင်လုံးပဲမကလို့ဘာပဲပြောပြောသူကလက်ခံတဲ့ပုံစံမျိုးမပြဘူးပေါ့လေဘယ်လိုများသုံးသပ်မိလဲခင်ဗျာ
ဒါကတော့ရှင်းနေပြီသူကတကယ်တမ်းတော့ဗမာစိုးရက lip service ပေါ့ဗျာပထမနေပဲပြောတာပြီတကယ်လက်တွေမလုပ်ဘူးဆိုတာလေဒီတခါတော့ထပ်ပေါ်တာပေါ့ဗျာသူတို့တကယ်အမျိုးသားပြန်လဲတင်ရည်ကိုလိုချင်ရင်နှစ်ပေါင်း20ငင်းငင်းယူခဲ့တဲ့ကာလအတွင်းမှာနော်အပြန်လာအမှုသားကြီးယုံကြည်မှုရအောင်သူအများကြီးကြိုးစားလို့ရတာမကြိုးစားခဲ့ဘူးသူတို့ဝေပေးမယ်ခေါင်းဆောင်တချို့ဝေပေးဖြည့်ဆည်းမယ်ပြုတ်ပေါ်တင်မယ်နော်
ဟုတ်ပါဘူးကိုကြီးပြင်မယ်ဒါမျိုးတွေပေါ့ဗျာအဲ့လိုဟိုစစ်မှန်တဲ့အမျိုးသားပြည်ကြီးတွေကိုတို့မဖော်ဆောင်နိုင်ပါဘူးဖော်ဆောင်မှုလည်းတို့မကြိုးစားဘူးတို့ကပြည်ရင်းစစ်နဲ့ဆက်တက်ကြီးဖြစ်လာပြည်ရင်းစစ်ဆက်တက်ကြီးမှာတစ်ချိန်မိတစ်ချိန်အပေါ်နေထောင်းကြလာလို့ဆိုတော့တို့တို့ဖို့ကပြည်ရင်းစစ်ကလက်ရှိလုပ်ကိုလိုရတယ်ဟုတ်ချင်တွင်မှာပေါ့ဗျာဒီအခုရပိုင်းအတွင်းမှ
ဟုတ်ပါတယ်ဒီကနေ့ကျွန်တော်တို့ကမြောက်တမကနေပြီးတော့ဒီဘက်ကိုမပခါမှာရှိတယ်နေရာတွေပေါ့အဲ့နေရာမြောက်နဲ့ကနေ့ကကလူချုပ်ပို့တယ်နောက်ကအဟောင်းနေပေါ့ဗျာဟောဖို့အဟောင်းနေဒီတော့ဘောဒီ မန္တလေးအပြင်မှာတော်တော်ကြီးတက်ကိုဝင်တဲ့ကဖို့အဟောင်းတချို့ကိုလည်းမပခါကိုပြုရတယ်ဒါပေမဲ့အဲ့ဒါကိုသူကပုံမှန်ရိုက်ပြီးတော့ကားအစီပေါင်း135ကြီးတိပေါ့နော်ဒီမန္တလေးကထွက်လာပြီးပမောကိုအဲ့အဲ့ဒီညရောက်လာတာဟုတ်ကဲ့
ဆိုအခုလက်ရှိအခြေအနေအရဆိုလို့ရှိရင်ပေါ့လေဒီလာမယ့်22ရက်နေ့မှာကရိုလီနဲ့ပေါ့လေဘာဘယ်လိုများတုံ့ပြန်လိမ့်မယ်လို့ညီမိပါလဲခင်ဗျာကျွန်တော်တို့လို့ပြောဖို့ခဲ့တယ်ဒါသူတို့သက်ဆိုင်ရာအဖွဲ့အစည်းကဆုံးဖြတ်ကြတဲ့ကဒါပေမဲ့လူတို့ရဲ့အခိုင်အမာလူတို့နဲ့တပ်သားတို့ရဲ့ဒီဆင့်ကျင်စိတ်ထားအတိုင်းပေါ်ပြမယ်ဆိုရင်တော့ 22ရက်တမရိုးရဲ့တမရိုးသားတူရဲ့လူလာတောင်းဆိုချက်တွေအတိုင်းပြန်လဲတုတ်ပြန်မယ်ဆိုရင်22ရက်နေ့မှာပဲဘာမှဆွတ်ဖို့ဘလာမဲနိုင်တယ်လို့ပြောမှာပါဟုတ်ကဲ့အဲကျေးဇူးပါပဲခင်ဗျာအခုလို့ရှင်းပြတဲ့အတွက်ကြောင့်ဟုတ်ကဲ့ခင်ဗျာ